ယူရိုနိုင်ငံမျိုးတော်ဘက်ကမှပြီးခဲ့တဲ့တောက်တာနေ့ကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွင်ဒေဆုံးသွားခဲ့တဲ့အီရန်စစ်ဗိုလ်ချုပ်ကာဆမ်ဆူလိုင်မာနီရဲ့ရုံလောင်းဟာအီရန်နိုင်ငံကိုဒီနေ့မှပြန်လည်ရောက်ရှိလာဖြစ်ပါတယ်။ကာဆမ်ဆူလိုင်မာနီဒေဆုံးသွားတဲ့ပတ်သက်ပြီးယူရိုနိုင်ငံအနောက်တောင်ပိုင်းကအဘတ်မြို့မှာလူတွေတောင်းတဲ့ချီဝင်ပူဆွေးကြောင်ပြသတဲ့အနေနဲ့လမ်းလေပေါ်ကိုထွက်ပြီးတော့ခြိတက်ခဲ့ကြပါတယ်။ဒါဆိုအီရန်နိုင်ငံရဲ့အစိုးရဘိုင်းရုပ်သံကနေလည်းထုတ်လွှင့်ပြသခဲ့ပြီးတော့လက်အဝတ်စုံတွေဝတ်ဆင်ထားတဲ့လူရီဟာကြီးကြော်တန်လေးကိုအဖြစ်ရင်ပတ်တွေကိုထုပြီးတော့ဆူလိုင်မာနီကိုနောက်ဆုံးအနေနဲ့ဂုဏ်ပြုခဲ့ကြပြီးတော့အတော်များများကတော့အမေရိကန်ကြဆုံးပါလေဆိုတဲ့ကြီးကြော်တန်လေးကိုအဖြစ်ခဲ့ကြပါတယ်ဆူလိုင်မာနီရဲ့အခေါင်းပေါ်မှာတော့အီရန်နိုင်ငံရဲ့အလံကိုလွှမ်းခြုံထားပြီးတော့လေယာဉ်ပေါ်ကနေချလာတဲ့အချိန်မှာတော့စစ်ကြီးဝိုင်းနဲ့ဂုဏ်ပြုခဲ့ကြပါတယ်ဆူလိုင်မာနီရဲ့ရုပ်အလောင်းကိုတော့အီရန်နိုင်ငံကရှီယာဘာသာဝင်တွေထွက်မြတ်ထားရမှာချက်မြူကိုဒီနေ့မှတည်ဆောင်သွားမှာဖြစ်ပြီးတော့အဲဒီနောက်တော့ဒီဝမ်မြူကိုတည်ဆောင်မှာပါအဲ့တော့သူ့ရဲ့ရုပ်အလောင်းကိုဇာတိမျိုးဖြစ်တဲ့ကာမမျိုးမှာအင်္ဂါနေ့ကျရင်မျိုးတင်းကြုံမှာဖြစ်ပါတယ်ခင်ဗျာ